1922ခုနှစ်စစ်အာဏာသိမ်းအစိုးရလက်ထက်မှာဘုံခွဲဖျက်ဆီးခံခဲ့ရတဲ့ရန်ကုန်တပ်ကတော်ဝင်ထက်ကတက္ကသတမကအဆောက်ဦးပြန်လည်တိဆောက်ရေးကိစ္စမှာအစိုးရကဓာတ်ရိုက်ပါဝင်ပတ်သက်တာထက်ចောင်းသားတမကမျိုးဆက်တွေနဲ့ចောင်းသားတမကအားလုံးရဲ့ဆန္ဒသဘောထားနဲ့အညီဆောင်ရွက်ကြဖို့တမကမျိုးဆက်ဝင်တွေကတောင်းဆိုလိုက်ကြပါတယ်ရန်ကုန်မြို့မှာဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကအဖွဲ့ချုပ်ကဦးစီးကျင်းပါတဲ့တမကအဆောက်ဦးပြန်လည်တိဆောက်ရေးဆွေးနွေးပွဲမှာစူးစီးတောင်းဆိုလိုက်တာဖြစ်ပါတယ်အပြည့်ဆုံးကိုတော့မဆုမွန်ကဆက်လက်ပြောပြမှာပါရှင
်တက္ကသိုလ်ចောင်းသားတမကအဆောက်ဦးပြန်လည်တိဆောက်ရေးနဲ့ပတ်သက်ပြီးတော့ဒီကနေ့ဆွေးနွေးပွဲကိုရန်ကုန် Orchid Hotel မှာဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ဘကတာကဦးဆောင်ကျင်းပတာဖြစ်ပြီး1962ခုနှစ်ကနေစလို့မျိုးဆက်သစ်ចောင်းသားလူငယ်တွေအထိចောင်းသားမျိုးဆက်အသီးသီးတက်ရောက်ဆွေးနွေးခဲ့ကြပါတယ်ចောင်းသားမျိုးဆက်တွေအသီးသီးရဲ့သဘောထားကတော့ဘုံခွဲဖြက်စည်းခံခဲ့ရတဲ့တမကအဆောက်ဦးမြေနေရာမှာအထိမ့်မဲ့ကြောက်တိုင်ဖြစ်နေနောက်မျိုးဆက်သစ်တွေသမိုင်းမှန်ကိုသိရှိသင်ခန်းစာယူနိုင်မှုထားရှိစေလိုတဲ့ဆန္ဒရှိတယ်လို့တမကအဆောက်ဦးနဲ့ပတ်သက်ပြီးတော့ចောင်းသားမျိုးဆက်အသီးသီးရဲ့ဆန္ဒသဘောထားနောက်ចောင်းသားတမကတွေရဲ့သဘောတူညီမှုနဲ့အညီဆောင်ရွက်ဖို့ကိုလည်းចောင်းသားမျိုးဆက်တွေကတောင်းဆိုလိုက်ကြပါတယ
်ဒီမြေနေရာတမိုင်းဆိုင်ရာမြေနေရာဖြစ်ပါတယ်တနည်းအားဖြင့်ပြောမယ်ဆိုရင်ဆရာနာကျင်စနစ်ရဲ့ရုံမှာရိုင်းတိုင်းရတဲ့ကြာရုံတစ်ခုဖြစ်နေကျွန်တော်တို့ညာကျော်တဲ့မရေမလွတ်နိုင်တဲ့ចောင်းသားတွေရဲ့ဘဝတွေကိုဖျက်ဆီးပလိုက်တယ်ဒိုင်းနမိုက်နဲ့ဖြိုခွင်းပလိုက်တယ်ဒီမြေနေရာဖြစ်တဲ့ဒီနေ့မြေနေရာမှာတမကအဆောက်အဦစောင့်မယ်ဆိုတာကစင်တွေကိုစိတ်ကြေးနဲ့မပုံကြပါနဲ့လို့လည်းကျွန်တော်တို့တောင်းဆိုပါတယ်ကျွန်တော်ဒီ7 July ရက်နေ့မှာကြာဆုံးသွားတဲ့ចောင်းသားအာဇာနည်ရဲ့အမည်စင်းကိုပြည်သူလူထုချပြဖို့လိုပါတယ်ဒီနေရာမှာဆရာနိုင်တဲ့စနစ်ကဒိုင်းနမိုက်နဲ့ဖြိုချလို့ပျော်သွားခဲ့ဘူးပဲလို့ပြောသူမှမယုံတော့ပါဘူးအဲ့ဒါကဆရာနာကျင်စနစ်ရဲ့ရုံမှာရက်ဆက်တဲ့လုံဟန်လေးရုံမှာရက်ဆက်တဲ့လုံရက်လေးကိုကျွန်တော်တမိုင်းဆိုင်ရာမြေနေရာဖြစ်လို့ကွင်းပြင်အဖြစ်ကိုထားရှိဖို့လိုအပ်ပါတယ်ကျွန်တော်တို့ဂျင်နာရဲ့နောက်ဆုံးချက်မှာပါပါတယ်ကျွန်တော်မျိုးဆက်သီးသီးပါဝင်တဲ့ကော်မတီရတာလေးចောင်းသားတမကဒီဆောက်ရေးကိုဥစားမင်းနဲ့ဒီလိုမှမဟုတ်ရင်ဒီကော်မတီကအတုပြောင်ကော်မတီလို့ပဲကျွန်တော်တို့စဉ်းစားပြီးတော့မေးခွန်းထုတ်ရမှာပဲဖြစ်ပါတယ်
အခုကြားခဲ့ရတဲ့တန်ကားတော့ဘာကသများဖွဲ့ချုပ်ရဲ့သဘောထားကိုတင်ပြခဲ့တဲ့ဘာကသများဖွဲ့ချုပ်ဗဟိုလုပ်ငန်းကော်မတီအတွင်းမှုအဖွဲ့ဝင်ကိုကောင်းထက်ကျော်ဖြစ်ပါတယ်1962ခုနှစ်တုန်းကစစ်အာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်ကြီးနေဝင်ရဲ့အမိန့်နဲ့ဘုံခွဲဖျက်ဆီးခံခဲ့ရတဲ့ရန်ကုန်တပ်တော်ဝင်တွေကဘုံခွဲဖျက်ဆီးခံလိုက်ရတဲ့တက္ကသအဆောက်အဦပြန်လည်မတီဆောက်ခင်မှာတော့အဓိကအရေးကြီးဆုံးအချက်ဖြစ်တဲ့တနိုင်ငံလုံးမှာရှိတဲ့ចောင်းသားတမကတွေចောင်းသားလူငယ်တွေရဲ့လွတ်လပ်စွာလှုပ်ရှားတည်ရှိပိုင်ခွင့်ကိုအာမခံချက်ပေးနိုင်မှုတရားဝင်ရည်တည်ခွင့်ပေးဖို့အဓိကတောင်းဆိုခဲ့ကြတယ်လို့လဲဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့1989ခုနှစ်တုန်းကဘကတာများအဖွဲ့ချုပ်ရဲ့ចောင်းသားကောင်းဆောင်တဦးဖြစ်ခဲ့တဲ့ဒေါက်တာရံမျိုးသိန်းကအခုလိုရှင်းပြပါတယ
်တကယ်လို့ចောင်းသားတမတ်ကအဆောက်အဦပြီးဆုံးဖို့အရေးကြီးတယ်လို့တစ်ဖက်ကတနိုင်ငံလုံးမှာရှိတဲ့တော့တကယ်လို့ចောင်းကြီးအထက်တန်းချောင်းကြီးမှာចောင်းသားတမတ်ကတွေတရားဝင်အနောက်ရှက်မရှိကြဲကြဲပြန့်ပြန့်နဲ့ဖွဲ့စည်းအလုံးလုံးလာနိုင်ဖို့လည်းပဲအရေးကြီးတယ်ဆိုတာကိုအားလုံးကသဘောတူကြတယ်ចောင်းသားတမတ်ကတွေတကယ်တရားဝင်ရပ်တည်ပြီးတော့အနောက်ရှက်ကင်းကင်းထိထိရောက်ရောက်ကြဲကြဲပြန့်ပြန့်အလုံးလုံးနိုင်ဖို့ကလည်းအရေးကြီးတယ်ဆိုတာကိုဒီနေ့ဆွေးနွေးတာတွေ့ရတယ
်ဘာကသာများဖွဲ့ချုပ်ចောင်းသားတွေနဲ့ရှေ့ဆက်ဆောင်ရွက်တင်တာတွေကိုဆောင်ရွက်သွားဖို့ပြင်ဆင်နေတာတွေနဲ့ပတ်သက်လို့လည်းဘာကသာများဖွဲ့ချုပ်ရဲ့အတွင်းမှုအဖွဲ့ဝင်ကိုအောင်ထက်အောင်ကလည်းအခုလိုပြောပြပါဗျာ
ကျွန်တော်တို့ကဒီပွဲမှာအဓိကဆွေးနွေးတာကတမကအဆောက်အဦပြန်လည်တိဆောက်ရေးနဲ့ပတ်သက်ပြီးတော့တမကမျိုးဆက်အသီးသီးရဲ့သဘောထားတွေကိုကြည့်ပြီးတော့ကျွန်တော်ဆွေးနွေးချက်တွေကအများကြီးပေါ့နော်အများကြီးကိုကျွန်တော်ဒီနေ့ညကျကျွန်တော်ဘာသာဖွဲ့ချုပ်ရတယ်ပြီးတော့ပါပါကျွန်တော်မျိုးဆက်အသီးသီးရနေပြီးတော့ကျွန်တော်ပြန်ရေးထုတ်ပြန်ပြီးပါမယ
်တက္ကသိုလ်ကျောင်းသားတမကအဆောက်အဦပါဝင်ကျောင်းသားတမကနဲ့ဆိုင်တဲ့တမိုင်းဝင်အထိမ်းအမှတ်လှုပ်ရှားမှုဆောင်ရွက်ချက်မှန်သမျှကိုအစိုးရအနေနဲ့ဓာတ်ရိုက်ပါဝင်ပတ်သက်တာမျိုးထက်ဘေးကနေကူညီပံ့ပိုးပေးတာမျိုးလိုလားကြတယ်ဆိုတာကိုလည်းဆွေးနွေးခဲ့ကြတယ်လို့ဒေါက်တာရံမျိုးသိန်းကရှင်းပြပါတယ
်ဦးစီးဦးဆောင်လုပ်မဲ့ကော်မတီမှာတော့ဒီမျိုးဆက်အသီးသီးကကျောင်းသားခေါင်းဆောင်ဟောင်းနေတော့နိုင်ငံရေးအရာအတွေ့အကြုံရှိတဲ့ပုဂ္ဂိုလ်တွေတော့ပညာရှင်တွေဒီလိုပါဝင်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတာကိုလည်းပြောတယ်အဲ့ဒီကော်မတီမှာအထူးသဖြင့်တော့ကျောင်းသားတမကတွေရဲ့စန္ဒားနဲ့အညီညီနိုင်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတာကိုလည်းအများစုကအဲ့လိုသဘောထားပေးကြတယ်ဒီကျောင်းသားတမကအဆောက်အုံပြန်လည်တည်ဆောက်မဲ့နော်ကော်မတီမှာနော်အစိုးရအနေနဲ့တိုင်းရိုက်ပါဝင်တာမျိုးကိုအများစုကမလိုလားကြဘူးအဲ့တော့အစိုးရအနေနဲ့လိုအပ်ချက်ကိုဘေးကနေပံ့ပိုးပေးတယ်ဝန်းရံပေးတယ်ဆိုတဲ့အနေထားလောက်ကိုပဲအများစုကဖြစ်ချင်ကြတယ
်ပြီးခဲ့တဲ့သတင်းဘက်ကနေစလို့တက္ကသအဆောက်အဦပြန်လည်တည်ဆောက်မှုဖြစ်မြောက်ရေးကော်မတီတရက်ဖွဲ့စည်းနိုင်မှုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုယ်တိုင်ဦးဆောင်ပြီးပြင်ဆင်နေချိန်မှာပဲအခုလိုမျိုးចောင်းသားမျိုးဆက်အသီးသီးတွေ့ဆုံကြပြီးတော့ចောင်းသားတမကတွေရဲ့ဆန္ဒသဘောထားကိုတွေ့ဆုံဆွေးနွေးကြတာလည်းဖြစ်ပါတယ်လာမယ့် ဖေဖော်ဝါရီလ28ရက်နေ့မှာတော့တော်ဝင်နှင်းစီမှာတာကတအတမကအစအဦးပြန်လဲဖြစ်မြောက်ရေးကော်မတီတရဖွဲ့စည်းတော့မှာလဲဖြစ်ပါတယ်ရှင်။